江苏江大里啊，江山书记宝妈，接受点这个么表彰物，那都看，这不嘛烂队伍来表彰，哎宝妈来不会么表彰，哎呀，他手也撇多啊，比大里啊么现在那不说不了，尾巴那里脱拉来，这边那他妈来落拉来拽，王大来留的啊老妈，哎留没有的手，尾巴那里把拽比了嘛，表手拉家来去的，么表彰奶奶，哎宝妈，不露面嘛的嘞。
คนนี้เนี่ยจองซะสุจินายน้องไทมิ่งงานนี่เนี่ยเป็นทําต้องจริงๆจะทุบแต่ไอ้คนนี้เนี่ยจังหวะยกทุบแต่นี่สรแล้วชูอินเทอร์วิวมีได้อินเทอร์วิวนี่จังหวะผีหาได้จองตลอดไม่มาก็ไอ้ตรงกระเดะก็ดีจริงๆจะเนี่ยปัดตัดพี่ตลอดวันตาจ๋าได้เจตุตินจ๋าได้สรမျိုးเลยจังหวะပြောเกะตะชาวลงบ่เนาะอกงลงอ่ะทากูโหจนรู้จังหวะรู้ดีกูไทมิ่งกองหลองเดียวเนี่ยกองนี่มาชื่อเลยสวยสိတ်เนี่ยกูถ้าตลอดกูวันตาจ๋าไปดีบ่มาหลุดตาไม่หลุดตานอกมาบ่ดีบ่มากาลงเนี่ยแขกแค่อ่ะเลยชีกองชื่อไหนเนี่ยสรမျိုးเลยจองเราอารมณ์แท้พี่ตรีทาไปตาဖြစ်ไปจังหวะตะอู้ได้อเมียนก็รู้ดีพยายามก็ยื้อเจ๊ชิชิเนี่ยจุตินจันเซมหมู่ကျမမြင်တယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့တွေထောင်ထဲကပြန်ထွက်လာပြီးကျမဆိုလို့ရှိရင်ဒီရန်ကုန်ကိုရောက်တာည2နာရီလောက်မှရောက်တယ်။အိမ်ကိုကျမမနက်4နာရီလောက်မှပြန်ရောက်တယ်ပေါ့နော်။ချိန်ရတဲ့အချိန်ဒီမှာကျမအိပ်ပြီးတော့အိပ်ရထားတဲ့အချိန်မှာ Facebook ပေါ်မှာပြန်နှံ့ပြီးတော့တော်တော်ကိုစိုးစိုးဝါးဝါးတွေဖြစ်လာခဲ့ပြီပေါ့။ကျမတို့ထဲကဒီဘောလုံးကန်ကော်မတီဖွဲ့ဝင်တွေနဲ့ပြန်ညားရတဲ့လူတွေခီးထွက်နေရတဲ့လူတွေရှိတယ်။ဆိုတော့ကျမတို့တွေဘယ်သူမှသိအောင်မသိလိုက်ဘူးပေါ့အဲ့ပြဿနာကြီးတက်နေရဲဆိုတော့ဒါအကြောင်းသားတွေနဲ့ NLD နဲ့ဂျားထဲမှာဟိုပို့ပြီးတော့နီးကပ်မှုတွေရှိသွားမှမျိုးကိုစိတ်ပူဆိုးရင်းနဲ့သဘောမျိုးနဲ့ထုတ်ခွဲတယ်လို့ကျမတို့ကတော့ဒါအကြမ်းင်းယူဆထားတယ်ပေါ့အဲ့ထဲမှာတော့တချို့နားမလည်သူတွေကတော့ဒါလိုက်ပါရောရောင်ပြီးတော့ဟိုဝင်ပြီးတော့ပြောမိတာတွေလည်းတွေ့ရပါတယ်
တော်တော်များများတော့ဒါအချက်နဲ့အလက်နဲ့ပြောကြတာပါလေကိုစရာလေတို့ဟိုဒီအင်းစိန်ထောင်ကနေလွတ်လာတဲ့ဒီကျောင်းသားကောင်းဆောင်နေနေတော့ဘလို့မြင်တယ်လည်းပေါ့လေဒီဟာပေါ်မှာ
ကျွန်တော်တို့ကဒေါမန်စုကြီးရဲ့ချိန်ညာချက်ကိုကျွန်တော်ကအချို့ကောင်းမှကျွန်တော်တို့သိရတယ်အကြခင်မှာလွတ်ပေးတော့မယ်ဆိုတဲ့အဟောဘယ်သူတို့သိအောင်နမိတ်ပြတဲ့ချိန်ညာတစ်ခုလိုပဲကျွန်တော်ကမြင်တယ်ဒါပေမဲ့ဘယ်ချိန်ဘယ်လိုလွတ်ပေးမယ်ဆိုတဲ့ဟာတို့စူးစမ်းနေတုန်းလို့ကျွန်တော်နားလဲတယ်ကျွန်တော်အားလုံးမျှော်လင့်ကြတယ်အဲ့မဲ့တကယ်တမ်းကျွန်တော်မနေ့မိုးလင်းတဲ့ကောင်မှာကျွန်တော်တို့ပုံမှန်ရုံထွက်ရုံသွားနေပဲကျွန်တော်တို့သွားကြတယ်ကျွန်တော်အင်းစိန်မှာကျွန်တော်တို့ကျောင်းသား၄ယောက်ပေါ့ကျွန်တော်ထွက်တယ်နန်းလင်းထွက်တယ်ကိုကျော်ကိုထွက်တယ်ကိုချင်းထွက်ပါတယ်၄ယောက်ကျွန်တော်၄ယောက်လုံးတရားဝင်ရန်ကုန်ရောက်တဲ့အထိလွတ်ဤမလွတ်ဤနဲ့ကျွန်တော်ဘာမှမသိရအောင်ကျွန်တော်ရန်ကုန်ချင်းနေရဒါပေမဲ့ကျွန်တော်ညနေပိုင်းကျတော့ကျွန်တော်ရန်ကုန်လူတွေပါပါတယ်ဆိုတော့ကျွန်တော်သိလိုက်ပြီကျွန်တော်အင်းစိန်ကျွန်တော်ထွက်လာတယ်ကျွန်တော်ဆယ်နဲ့၄၅လောက်မှာကျွန်တော်အပင်ရောက်ပါတယ်ကျွန်တော်ရောက်တဲ့အခါမှာကျွန်တော်တို့ပြည်သူလူတွေကစောင့်ကြုံနေတယ်လူတွေတော်များပါသေးတယ်အဲ့တော့ကျွန်တော်တို့စကားတွေပြောတယ်ပြည်သူတို့ကျွန်တော်ပြောတဲ့သူတွေအားလုံးကကျွန်တော်တို့လှုပ်ပေးနိုင်အောင်ပေါ့ကြိုးစားတဲ့သူတွေအားလုံးကျေးဇူးတင်ဆိုကျွန်တော်အားလုံးပြောကြတယ်ကျွန်တော်အားလုံးကတော်တော်ကြီးကိုဒီနိုင်ငံရဲ့လူလူကောင်းဆောင်နေနဲ့ကျွန်တော်အားလုံးမြင်ပြီးသားဒီလွတ်မြောက်မှုအတွက်ကိုကြိုးစားပေးတဲ့သူအနေနဲ့ကျွန်တော်အားလုံးစိတ်ထဲမှာရှိပြီးသားပဲအဲ့ဒီကလည်းအားလုံးကထုတ်ပေါ်ပြောဆိုကြတယ
်နောက်တစ်ခုကတော့ဒီတော်တော်များပြောကြတယ်ဒီပိတ်မလန်သေးဘူးပေါ့ဒါဟိုဒီဟိုကျောင်းသားကောင်းဆောင်တယောက်ကအဲ့လိုမျိုးပြောတဲ့ဟာပုံမှာလည်းဝေဖန်မှုရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့ရှင်းပြပါအောင်ဒီပိတ်လန့်ခြင်းမလန့်ခြင်းကဘယ်လိုအတိတ်ပဲလဲပေါ့
ကျွန်တော်အနေနဲ့ပြောရင်ဒီပိတ်လန့်ဤမလန့်ဤဆိုတာကဘောရစကလုံးတစ်ခုပဲကျွန်တော်တို့တပိတ်ရင်မောက်တာတော့ဟုတ်တယ်စစ်ကြောင်းဒီပကုံးကကျွန်တော်ရက်နာတယ်အဲ့တပိတ်လှန်တာမဟုတ်ဘူးတပိတ်မောက်တာတော့မယ်ဒါပေမဲ့ကျွန်တော်တပိတ်ရက်နာတာအဲ့ဒီအချိန်တွေကနေပြီးတော့ဘာကစားရဲပေါ့အခုအမတွေအရင်မက်ဆာ10နေမှာဝင်သွားတယ်မောက်တိုင်းနေဝင်လာကျွန်တော်လည်းခွန်လာပိုင်းမှာမောက်တိုင်းနေဝင်သွားတာပဲဆိုတော့အခုကျွန်တော်ပြန်ထွက်လာတယ်ကျွန်တော်တိုင်းပြည်ပညာရေးကဏ္ဍတော့ကိုကျွန်တော်ဟို17ချက်အပါဝင်ပေါ့ကျွန်တော်တခြားတောင်းဆိုဆဲရှိတာကျွန်တော်တောင်းဆိုအောင်ပါအဓိကဒီနိုင်ငံရဲ့ပညာရေးကောင်းမှုတော့ကျွန်တော်ရှေ့ဆက်သွားမယ်လို့ဒါဒီပြောချင်းဖြစ်တယ်။စကလုံးရဲ့ဝေါ်လာနေနဲ့ကျွန်တော်ဆက်ပြောရမယ်ဆိုရင်တော့1990လောက်တည်းကပုံဖုံးလေး2000ဝန်းဖုံးလေးအခုဒီတပိတ်မောက်တာတော့မှာတပိတ်ကိုမလန်သေးပါဘူး။ဒါတပိတ်ဆိုရင်စကလုံးနဲ့ပြောတာ။ဒါပေမဲ့အဓိကကတပိတ်ရဲ့ယူရချက်ဒီကိုတောင်းဆိုတာကိုမရသေးတဲ့အတွက်ကျွန်တော်ဆက်လက်ပြီးတော့တောင်းဆိုတိုက်ပွဲဝင်သွားအောင်မယ်လို့ကျွန်တော်ဆိုလိုချင်းဖြစ်တယ်။အစိုးရကိုကလန်ကစားလို့တော်လန်မှုအဲ့လိုမဟုတ်ဘူး
။မပြောပြအောင်တော့
ကတပိတ်မောက်ခြင်းမမောက်ခြင်းကလည်းဒီကျောင်းသားတို့ညီလာခံကကျောင်းသားတွေအားလုံးဝိုင်းပြီးတော့ဆုံးဖြတ်ကြတာပါ။အဲ့တော့ကျွန်တော်တို့ရဲ့တာဝန်ကအချက်ဆက်တစ်ချက်ကိုအခြေခံတဲ့ပညာရေးပြင်ပြောင်းလေးဖြစ်ဖို့ပါ။အဲ့တော့ပညာရေးပြင်ပြောင်းလေးအတွက်ကျွန်တော်တို့ကဒီတပိတ်ကဆက်ပြီးတော့ရှိနေအောင်ပါပဲ။တပိတ်လန်နေမလန်အောင်ဆိုတာကျွန်တော်လိုလာတဲ့အချက်တွေအပေါ်မှာမှုတည်ရဲ့နောက်တစ်ခုကလက်ရှိတပိတ်ပေါ်ပေါ်လာခြင်းဟာဦးသိန်းစိန်အစိုးရလက်ထက်တုန်းကပေါ့နော်လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ပညာရေးဥပဒေကကျွန်တော်တို့တိုင်းပြည်အတွက်အင်တာအန်နေများတယ်တကယ်ကိုဗဟုချုပ်ကိုင်မှုကြီးမားတယ်တိုင်းပြည်ရေရှိအနာဂတ်အတွက်ပါစိုးရင်ရတဲ့ပြဿနာမှုလို့ကျွန်တော်တို့အားလုံးကဝိုင်းပြီးတော့ဒါကိုတပိတ်မှောက်ဖို့ဆုံးဖြတ်ခဲ့ကြတယ်သဘောတူညီချက်တွေဖောက်ပြက်ခံရပြီးကျွန်တော်တို့ချင်းအောင်နဲ့ဝင်သွားကြတယ်လွှတ်တော်မှာပြန်ပြီးတော့ပြင်ဆင်တဲ့အခါမှာလည်းကျွန်တော်တို့လူလာတဲ့အချက်တော်တော်များများကမပါလာတော့ဘူးဒီအချက်တွေကလည်းဒါကျွန်တော်တို့ပညာရှင်တွေနဲ့အားလုံးဝိုင်းပြီးစဉ်းစားကြပြီးတော့အများလက်ခံတဲ့အချက်တွေပါတော်တော်များများကဒီအချက်လက်တွေရဖို့အတွက်ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့စ조사ရအောင်ပါပဲအစိုးရကိုတပိတ်မှောက်တာမဟုတ်ဘူးတိုင်းပြည်အတွက်ဒီမိုကရေစီကိုအခြေခံနိုင်မဲ့ပညာရေးဥပဒေတစ်ခုပေါ်ပေါက်လာနိုင်မှုအတွက်အကောင့်ထည့်ဖို့ရမယ့်လုပ်ငန်းစဉ်တွေရှိပါသေးတယ်။ကိုတက်နိုင်တဲ့ဘက်ကကျွန်တော်ပြည်ပြင်ပြောင်းလဲရေးမှာဝင်ရောက်ပြီးတော့ဂျိုးပန်းကြမယ်ဆိုတဲ့သဘောဆန္ဒအရကျွန်တော်တို့ဒါအားလုံးမှာတသားတည်းရှိတာကြောင့်မို့လို့ဒီလိုစကားမျိုးဟိုကျွန်တော်တို့ဆက်ပြီးတော့ပြောတာပါ
။မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်သွားပြီ။ဒါပေမဲ့အစိုးရအဖွဲ့ထဲမှာပညာရေးဝန်ကြီးကဒေါက်တာမျိုးသိန်းကြီးပညာရေးဝန်ကြီးဖြစ်လာတယ်ပေါ့။အရင်တုန်းကမြို့သားပညာရေးဥပဒေကိုတပိမောက်ခဲ့တဲ့ဒီ NNE ရတို့ဒီပညာရေးနဲ့ဆက်ဆက်ပြီးပြည်ပြပြောင်းလဲနေလောက်ခဲ့တဲ့ပုံစံတွေမေးကြည့်တဲ့ခါကျတော့သူတို့ကသိပ်ပဝင်မကြဘူးပေါ့နော်။ကိုစရာတွေနေနဲ့ဘယ်လိုမြင်လဲ။လက်ရှိပညာရေးဝန်ကြီးနဲ့ပြည်ပြပြောင်းလဲမှုဖြစ်လာနေတဲ့အခြေအနေပေါ်မှာ
မြို့သားပညာရေးဥပဒေလွတ်တော်မရောက်ခင်ဒီလွတ်တော်တင်နိုင်ဖို့တော့ကိုအစိုးရဘက်ကဖွဲ့စည်းတဲ့အစုအဖွဲ့တွေနဲ့ကျွန်တော်တို့ဘက်ကဒီမိုကရေစီပညာရေးလိုလားတဲ့အစုအဖွဲ့တွေတွေ့ဆုံဆွေးနွေးကြတဲ့အခါမှာ ဒေါက်တာမျိုးသိန်းပါဝင်ခဲ့တယ်အထင်ရှားဆုံးပြောမယ်ဆိုလို့ရှိရင်2014တုန်းကနေပြီးတော့ MC ကမ်းမှာလုပ်ပညာရေးညီလာခံမှာဒီဘက်ကဒီမိုကရေစီပညာရေးလှူလာစစ်သူတွေဖိတ်မယ်ဆိုပြီးတော့ကျွန်တော်အားလုံးဆွေးနွေးတိုင်ပင်ပြီးဖိတ်ကြားပြီးတော့မှသာလဲကျွန်တော်တို့မဖိတ်တော့ဘူးဆိုပြီးတော့ကျွန်တော်ပြန်လုပ်ခဲ့တာအတိအကျသူတာဝန်ခံမှာနောက်ပြီးတခြားတခြားပေါ့ကျွန်တော်တို့ဒီပညာရေးပေါ်မှာဆွေးနွေးတဲ့အခါမှာကျွန်တော်တို့သဘောမတူလဲဟာတွေနဲ့တင်းမာမှုတွေရှိလာတယ်ကျွန်တော်တွေ့ရတယ်အဲ့အတွက်ကြောင့်ကျွန်တော်တို့ကဒေါက်တာမျိုးသိန်းပညာရေးဝန်ကြီးဖြစ်လာတဲ့အခါမှာကျွန်တော်တို့ပုံဝင်မကြဘူးလို့ကျွန်တော်ပြောကြတယ်ပါကျွန်တော်လည်းပုံဝင်မကြပါဘူးဒါပေမဲ့အဲ့ဒီအစိုးရအောက်ကတူသွားမယ်။တောင်ငယ်သူကြီးရဲ့ဥဆောင်မှာအောက်ကတူသွားမယ်ဖြစ်တဲ့အတွက်တော့ကျွန်တော်ပြန်ကံမိမယ်လို့ထင်တယ်။ပြန
်ပြောင်းသွား
ပါ။ဟုတ်ကဲ့။ကျွန်မတို့အနေနဲ့ဆိုလို့ရှိရင်လည်းအရင်အစိုးရလက်ထက်ကပညာရေးပြည်ပြောင်းလဲမှာသူကထဲထဲဝင်ပါခဲ့တဲ့သူ။ဆိုတော့အရင်အစိုးရလက်ထက်ကပညာရေးပြည်ပြောင်းလဲမှုမူဝါဒတွေနဲ့ကျွန်တော်တို့အခုပြောင်းလဲလာမဲ့ဒီတောင်ငယ်သူကြီးဥဆောင်နဲ့သမ္မတဦးထင်းကျော်အစိုးရလက်ထက်မှာပညာရေးမူဝါဒကိုသူဘယ်လိုဆက်ပြီးတော့ဒါကိုတည်ဆောင်မလဲဆိုတော့ကျွန်တော်တို့စိတ်ပူတယ်။အဓိကကတော့သူလိုက်နိုင်မလားပေါ့နော်။လိုက်ပါမလားလို့လည်းကျွန်တော်တို့ဒါစိတ်ပူတယ်။သူ့နေရာမှာတကယ်ကိုပြည်တွင်းပြည်ပအတွေ့အကြုံအုပ်ချုပ်ရေးနဲ့ပတ်သက်တဲ့အတွေ့အကြုံရှိရစရာကြီးအများကြီးပဲကျွန်တော်တို့ပုံမှန်လည်းပြောရရင်တော့ကျွန်တော်တို့အစ်စ်ကိုလိုချင်တယ်ကျွန်တော်ပညာရေးဆိုတာအများအားစမ်းသစ်နေရအများတီထွင်ဖန်တီးမှုတွေရှိနေရမယ်ဒီလိုအရာမျိုးကလူဟောင်းကိုပြန်သုံးလို့ရှိရင်ကျွန်တော်တို့အစ်စ်တွေကိုဖန်တီးဖို့အားရတော့မလားပေါ့နော်ကျွန်တော်တို့ပညာရေးကမြန်မြန်လိုက်ဖို့အရေးကြီးတယ်ကျွန်တော်တို့တိုင်းပြည်ပြောင်းလဲဖို့အတွက်အရေးကြီးဆုံးပဲပညာရေးကအဲ့တော့မြန်မြန်လိုက်မဲ့ပညာရေးမှာကျွန်တော်လူဟောင်းကိုပြန်ခန့်တာတခြားဝန်ကြီးဌာနတွေနဲ့ကြွားပြီးတော့ပိုပြီးမြနောက်ကြသွားမလားပေါ့နော်လိုအပ်တာထက်ပိုပြီးနောက်ကြသွားမလားလို့ကျမတို့စိုးရိမ်နေရှိတယ်။ဒေါက်တာစုကြည်ကတော့ဒါဟိုမူဝါဒတွေချမှတ်ထားမှဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုနည်းနည်းတော့ပြန်ပြီးတော့ပေါ့နော်ကျမတို့ဒါတော့ကျမတို့စိတ်ပူမှုတို့တစ်ဖက်ကတော့ရှော့ချလို့ရပေမဲ့ဒီ9နှစ်တာကာလမှာကျမတို့ကဖြစ်နိုင်ရင်တော့ပညာရေးကဏ္ဍကတကယ်ကိုပြောင်းလဲသွားစေချင်တယ်။လူကိုယ်တိုင်ဟိုကဒီမိုကရေစီပညာရေးအပြောင်းလဲအတွက်ကြိုးစုံနေတဲ့သူမျိုးတကယ်စိတ်နစ်ပြီးလုံးမဲ့သူမျိုးတွေကိုကျမကတော့ပို့ပြီးတော့နေရာပေးစေချင်တာပေါ့နော်
။ဟုတ်ကဲ့မဖြစ်အောင်ကျေးဇူးအများကြီးတင်တယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုစီရလည်းကျေးဇူးအများကြီးတင်တယ်။